ကမ္ဘာတစ်လုံးမှာတစ်နေ့ကိုအမေရိကန်ငွေ1ဒေါ်လာတစ်မှတ်နဲ့ရှင်သန်နေထိုင်ရသူကကမ္ဘာလူရေသုံးပုံတစ်ပုံလောက်ရှိနိုင်တယ်လို့ကမ္ဘာပိုင်ရဲ့တွက်ချက်မှုကတိတ်ကိုနည်းပြနေပါတယ်လို့ကမ္ဘာဆင်းရဲရင်းနဲ့မှုဆိုင်ရာသုတေသနအလုပ်နေသူတွေကပြောကြားလိုက်ပါတယ်။ကမ္ဘာတော်လွှားဆင်းရဲရင်းနဲ့မှု short ချရေးဆိုင်ရာနီးဗျူဟာတွေကိုတွက်ချက်ရမှာကမ္ဘာပိုင်ရဲ့ကင်းကနန်းတွေကိုအဓိကယူပြီးတွက်ချက်နေကြတာဖြစ်ပါတယ်။အခုလိုတစ်နေ့ဒေါ်လာဝင်ငွေကိုဆင်းရဲမှုအဆင့်အတန်းအတွက်သုံးချတွက်ချက်တာဟာလူသားတွေရဲ့အခြေခံလိုအပ်ချက်အများပြားကိုထက်မတွက်တဲ့အတွက်တိတ်တဘာဝမကြဘူးလို့ဆိုပါတယ်။Bristol တက္ကသိုလ်ကသုတေသနပညာရှင်တွေဟာခြေလက်ဒေတာကျေပြောတဲ့ Pacific ကျွန်းနိုင်ငံ Vanuatu မှာနေထိုင်သူတွေရဲ့နေရာအိမ်၊တကူရေတန့်ရှင်းရေးရေသုံးဆွဲမှုအာဟာရကျန်းမာရေးနဲ့ပညာရေးအခြေအနေတွေကိုလေ့လာဆန်းစစ်ကြပါတယ်။ဒီခါမှာကမ္ဘာ့ဘဏ်ကသတ်မှတ်ထားတဲ့ဆင်းရဲတွင်းနဲ့မှုသတ်မှတ်တဲ့ဆန်ဟာတိတ်လျော့ရဲနေတာတွေ့ရတယ်လို့ဆိုပါတယ်။သူတို့ရဲ့လေ့လာချက်တွေကအဲ့ဒီနိုင်ငံမှာရှိတဲ့ကလင်းအလုံးရဲ့900ခန့်နှုန်းဟာကမ္ဘာဘဏ်ကသတ်မှတ်တဲ့ဆင်းရဲရင်းနဲ့သူဆင်းရဲကိုဝင်နေပေမဲ့နိုင်ငံလိုက်ဆန်းနဲ့ရိတ်ခံတဲ့အခြေခံလိုအပ်ချက်ဆန်ရခြင်းရင်ဆင်းရဲရင်းနဲ့သူက18ရာခိုင်နှုန်းရှိနေတယ်လို့ဆိုပါတယ်။တကယ်ဆင်းရဲရင်းနဲ့သူဖြစ်နေသတ်မှတ်တဲ့လူအခြေခံလိုအပ်ချက်2မျိုးနဲ့အထက်ပြည့်စုံမှုမရှိသူကတော့ Vanuatu ကကလေးတွေရဲ့16ရာခိုင်နှုန်းလောက်ရှိနေတယ်လို့ Journal of Society Sociology စာဆောင်မှာသူတို့ရဲ့တွေ့ရှိချက်ကိုဖော်ပြထားပါတယ်။ကုလသမဂ္ဂရဲ့ထောင်စုနဲ့ဖွံ့ဖြိုးမှုပန်းတိုင်အောင်မြင်ရေးအတွက်ဒီဒေါ်လာတစ်မှတ်ဆန်နှုန်းနဲ့နိုင်ငံတိုင်းရဲ့တိုးတက်မှုကိုတိုင်တာနေတာပါ။ဒီစီမံကိန်းရလာမယ့်2015ခုနှစ်မှာကမ္ဘာငတ်မှုမှုနဲ့ဆင်းရဲနှက်မှုကိုထက်ဝက် short ချဖို့လှုံ့ဆော်နေတာမို့အခုတွေ့ရှိချက်ဟာစိန်ခေါ်မှုတည်း